အခုကျင်းပနေတဲ့ NATO မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့ 3-3 အစည်းအဝေးဟာသမိုင်းတွင်ပဲအခိုက်အတန့်ဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ NATO အနေနဲ့ယူကရိန်းစစ်နဲ့ပတ်သက်လို့ကင်တွယ်နေရတယ်လို့တစ်ချိန်တည်းမှာပဲအဖွဲ့ဝင်သစ်တွေနဲ့တိုးချဲ့ဖို့ပြင်ဆင်နေတဲ့ကာလလည်းဖြစ်ပါတယ်။
Touting the fact that I think it's really important at this critical moment in Ukraine in the whole
Ukraine ရဲ့ဆုံးဖြတ်ကာလဟာ NATO တစ်ခုလုံးအတွက်လွန်တရာအရေးကြီးပါတယ်။ခမည်းရဲ့ NATO ကိုဆက်ပြီးတော့ဥဆောင်နေမှုအပေါ်မှာယုံကြည်ပါတယ်။ဖင်လန်နဲ့ဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်လာမယ်ဒီလိုမျိုးသမိုင်းဝင်အခိုက်အတန့်မှာရင်ဆိုင်နေရမှုတွေကိုခမည်းတော်ဘယ်သူမှသိမှာမဟုတ်ပါဘူး။ခမည်းရဲ့ဥဆောင်မှုဟာတိတ်ကိုအရေးပါပါတယ်ဆိုပြီးတော့ NATO အတွင်းမှုချုပ် John Stoltenberg ကိုသမ္မတ Biden ကရည်ညွှန်းပြီးတော့ပြောဆိုသွားတာပါ။ယူကရိန်းအနာဂတ်မှာ NATO ဖွဲ့ဝင်ဖြစ်လာဖို့ NATO အတွင်းမှုချုပ်ရဲ့အဆိုပြုထားချက်တွေကိုလည်းသဘောတူတယ်လို့သမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။ဆွီဒင် NATO ဖွဲ့ဝင်ဖြစ်ရေးမှာလည်းတူရကီသမ္မတဘက်ကမီးစိမ်းပြလိုက်ပြီးဖြစ်တာမို့လို့တူရကီလွှတ်တော်ကအတည်ပြုပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း NATO အတွင်းမှုချုပ် Stoltenberg ကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့ NATO အနေနဲ့ယူကရိန်းလုံခြုံရေးအာမခံချက်ပေးမှာဖြစ်တယ်လို့ယူကရိန်းကြောင့်လည်း NATO အဖွဲ့အစည်းအားကောင်းခံလာမှာဖြစ်တယ်လို့သူ့ရဲ့ကိုယ်ပိုင် Twitter ဆက်မိနာမှာရေးထားပါတယ်။နီတူမဟာမိတ်တွေကတော့ထိပ်သီးအစည်းအဝေးနောက်ဆုံးပူးတွဲထုတ်ပြန်ချက်တွေအသုံးနှုန်းတွေကိုညှိနှိုင်းနေကြပါတယ်။ဒါပေမဲ့လို့ရုရှားကျူးကျော်စစ်ရှိနေတော့မှာယူကရိန်းနီတူဝင်ခွင့်ကိုစဉ်းစားအောင်မှမဟုတ်ဘူးဆိုတာတော့တူညီတဲ့သဘောထားရှိကြပါတယ်။နီတူစစ်စာချုပ်အဖွဲ့ရဲ့စီးမင်းတစ်ခုထဲမှာတနိုင်ငံကိုတိုက်ခိုက်ခံရလို့ရှိရင်အားလုံးတိုက်ခိုက်ခံရတာနဲ့အတူတူပဲဆိုတဲ့မူရှိတာမို့လို့အမေရိကန်နဲ့အနောက်နိုင်ငံတွေအနေနဲ့ရုရှားနဲ့တည်းရဲ့စစ်ဖြစ်မှာကိုမလိုလားပါဘူး။သမ္မတဇယ်လန်စကီကလည်းဒီအခြေအနေကိုလက်ခံပါတယ်။ဒါပေမဲ့လို့ယူကရိန်းအနေနဲ့ NATO ကိုဘယ်တော့ဝင်ခွင့်ရမလဲအချိန်သတ်မှတ်ချက်မျိုးမရှိသလိုကျူတင်သတ်မှတ်ချက်တွေဟာလည်းအသုံးနှုန်းရှင်းလင်းလင်းမရှိဘူးလို့ယူကရိန်းသမ္မတကပြောပါတယ်။ယူကရိန်းသမ္မတဟာဒီကနေ့ NATO အစည်းအဝေးမှာတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။